ကျမဆုမမရှင်ကချင်ပြည်နယ်ဖားကန့်ဒေသမှာရေမစေးကြောင်တူသမားရွှေပြောင်းလုံသားတိမ့်နေချီမဲပေးခွင့်ဆုံးရှုံးရနိုင်တဲ့အခြေအနေဖြစ်နေလို့ပြည်သူ့လွတ်တော်ကိုယ်စားလှယ်နဲ့နယ်နေခံတွေရဲ့စိုးရိမ်ချက်စူးစီးတင်ပြပေးကြပါတယ်ကချင်ပြည်နယ်ဖားကန့်ဒေသကြောက်စိတ်တွင်းလုံကွက်တွေမှာမြန်မာနိုင်ငံတဝန်းကတိမ့်နေချီတဲ့ရွှေပြောင်းအလုံသမားတွေဟာကြောက်စိတ်တွင်းလုပ်ငန်းတွေမှာနှစ်ဒေလာတွေနဲ့ချီလာရောက်အလုပ်လုပ်ကိုင်းရှာဖွေစားတောက်နေကြတာဖြစ်ပါတယ်ဒီလိုတိမ့်နဲ့ချီတဲ့ကြောက်စိမ့်တွင်းကရွှေပြောင်းအလုံသမားတွေဖားကန့်မှာနေထိုင်ကြောင်းတပ်ဆိုင်ရာရက်ကွက်အုပ်ချုပ်ရေးမှုတွေဘက်ကထောက်ခံမှုမပေးတဲ့အနေအထားဖြစ်နေလို့သူတို့တွေအတွက်လာမယ့်2020ပြည့်နှစ်အထွေထွေရွေးကောက်ပွဲမှာနိုင်ငံသားတို့ရဲ့အခွင့်အရေးနဲ့ညီမဲပေးခွင့်ဆုံးရှုံးရတော့မယ့်အခြေအနေဖြစ်နေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်ဖားကန့်ဒေသကရွှေပြောင်းအလုံသမားတွေမဲပေးခွင့်ရရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုဒီကနေ့အင်္ဂါနေ့မှာပဲအရေးတကြီးဆောင်ရွက်ပေးဖို့စာပေးဖို့တောင်းဆိုထားတယ်လို့ဖားကန့်ဒေသကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်စိုးက VOA မြန်မာပိုင်းကိုပြောပြပါဗျာ။
ဒီ migrant တွေအတွက်ကိုမိမိရဲ့မဲဆန္ဒနဲ့ပြင်ပရောက်ပြည်သူများနော်ဒီမဲပေးခွင့်ရရှိရတဲ့ကျွန်တော်ပုံစံ3ခါကြီးခါဝင်နဲ့ကျွန်တော်ရှောက်ပေးပါတယ်ဗျ။အဲရှောက်ပေးတဲ့နေရာမှာခက်နေတာကျွန်တော်ဒီမှာရှိတဲ့ migrant တွေကမိမိတို့ဒေသကနေလို့အချက်တပြတ်နေကြတယ်ကြာနေတဲ့လူကများတယ်ဗျ။အဲ့မှာကွန်ရှင်ကဒီမိမိမဲဆန္ဒနယ်မှာရှိတဲ့ဒီမဲဆန္ဒမှာရှင်ပါဖြတ်ပေးရမယ်ဆိုတဲ့အချက်ကပါတယ်ဗျမဲဆန္ဒနယ်ပြနေတဲ့လူတွေအတွက်ကဒီမဲဆန္ဒမှာရှင်ကိုထည့်ပေးဖို့တော်တော်လေးကိုခက်ခဲဖြစ်နေတယ်ဗျအတက်ဆိုင်အောင်အုပ်ချုပ်ရေးကရောကွန်ရှင်ကရောမဲဆန္ဒမှာရှင်မပါတဲ့အတွက်သူတို့လည်းမထိုးနိုင်ဘူးဆိုတော့မာလို့ညင်းဆာနေတဲ့အတွက်ဒီမှာကျွန်တော်တို့ဒီမှာမဲဖေးခွင့်ဆုံးရှုံးရမယ့်အနေအထားမျိုးဖြစ်နေတယ်ဗျအဲ့ဒီအနေအထားကိုကျွန်တော်လည်းဒီပြောင်းစုရုပ်ောက်ပွဲကော်မရှင်ကိုအတီးနေပဲကျွန်တော်တင်ပြလိုက်တယ်ရက်ကလည်းကနေပြီဆိုတဲ့အခါကျတော်တော်လေးကိုခက်ခဲတဲ့အနေအထားမျိုးဖြစ်နေပါတယ်ဗျအ
နည်းဆုံးရပောင်90ထက်မနည်းမဲဆန္ဒနယ်ရဲ့ပြင်ပကိုရောက်ရှိနေတဲ့မဲဆန္ဒရှင်တွေဟာမိမိတို့ရဲ့နေရာမှာသွားမပေးနိုင်ဘူးဆိုရင်ကိုရောက်နေတဲ့နေရာမှာမဲဖေးခွင့်ရဖို့တက်ဆိုင်ရာရက်ကွက်ကြေးရွာရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲတွေစီမှာရှောက်နိုင်တယ်လို့ဆိုထားတဲ့အတွက်ရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုတွေကိုကော်မရှင်အနေနဲ့ဖားကတ်အတွက်ညွှန်ကြားချက်ထုတ်ပေးစေချင်ပါတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်စိုးကတိုက်တွန်းပါတယ်
ရက်ကွက်ပွဲကော်မရှင်အနေနဲ့ဖြေလျှော့ပေးလိုက်မယ်ဆိုလို့ရှိရင်ကတော့ဒီကိစ္စလေးကအဆင်ပြေတော့မှာပါဗျာကျွန်တော်ရှင်မကလေးဒီ migrant တွေကတိမ့်နေချီရှိရလေဒီလူတွေမဲပေးခွင့်ရဖို့ကတော်တော်လေးအခက်အခဲဖြစ်နေတယ်ရောက်နေတဲ့လူတွေရက်ပေါင်း90စက်တိုင်ဆိုင်ခွင့်ဆိုတာလေးကိုလက်မထိုးဝေးဖို့တော့မှာတော်တော်လေးကိုအခက်အခဲဖြစ်နေတယ်ဗျာဘာလို့လဲဆိုတော့ဒီလူတွေကဒီမှာရက်ပေါင်း90မကဘူးဆိုဆိုနှစ်ပေါင်း50နဲ့စတဲ့ပြင်ဒရုန်နေကြတဲ့လူဒီရက်ပေါင်း90နေတာကိုထောက်ခံပေးတာဘယ်လောက်မှလည်းခက်ခဲတဲ့နေတာမို့ဒါကိုဒီမှာအထူးရညင်းဆာနေတဲ့အတွက်ကြောင့်မို့တော်တော်လေးကျွန်တော်အနေနဲ့မဲပေးခွင့်ဆုံးရှုံးရမယ်အစိုးရညာနေထားကိုကျွန်တော်ကြုံတွေ့နေရတယ်ဗျာဒါကြောင့်မို့လို့ကျွန်တော်ဘိုးရက်ကောက်ကော်မရှင်ကျွန်တော်တင်ပြထားရပါတယ်ခင်ဗျာ
ကိုဗစ် -19 ကူးစက်မြန်ရောဂါတွေဖြစ်နေလို့ဖားကန့်ဒေသမှာအသွားအလာကန့်သတ်မှုတွေရှိနေတဲ့အနေအထားနဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေကနေထိုင်ကြောင်းထောက်ခံချက်မပေးတဲ့အတွက်ဖားကန့်ဒေသကရွှေပြောင်းကြောက်တူးသမားတွေမှာပုံစံသုံးလျှောက်ထားခွင့်နဲ့မဲပေးခွင့်ဆုံးရှုံးရတော့မယ့်အနေအထားဖြစ်နေတယ်လို့လည်းဖားကန့်ဒေသခံနေနေကသတင်းသမားကိုစောမိုးထက်ကအခြေအနေပြောပြပါတယ
်အဘာခက်ခဲရှိတုံးဆိုတဲ့အခါကျတော့နံပါတ်1အချက်ကိုဗစ်ဖြစ်တဲ့နောက်ပြီးတော့ဖားကန့်ကလက်ရှိပိုးတလူနာအများဆုံးဖြစ်တဲ့ stay home လုပ်ထားတဲ့အတွက်သွားဖို့လာဖို့ခက်ခဲတယ်နောက်တစ်ခါတချို့ဒီရက်ကွက်အုပ်ချုပ်ရေးကထောက်ခံချက်မပေးချင်ဘူးပေါ့နော်အဓိကတော့အဲ့ဒီပြဿနာပေါ့အဲ့ဒီထောက်ခံချက်မပေးတဲ့အတွေ့ဒီဖားကတ်မာကဒရုန်းခမနာမဲပေးဖို့ဆုံးရှုံးမဲ့လူတိတ်ငနန်းရှိတယ်ဖားကတ်မာကတော့မဲပေးမဲ့လူဥယေတော်တော်များများဒီမဲပေးခွင့်ဆုံးရှုံးနိုင်တယ်ပိန်းနဲ့ချီနိုင်တယ်လက်ရှိအသေးသားပေါ့ဖားကတ်
2015ရွေးကောက်ပွဲကာလတုန်းကဖားကန့်ဒေသမှာမဲပေးခွင့်ပုံစံသုံးလျှောက်ထားသူကတောင်ကနန်းရှိခဲ့ပြီးဒီ2020ပြည့်နှစ်ရွေးကောက်ပွဲအတွက်ကိုတော့ပုံစံသုံးလျှောက်ထားနိုင်သူကထောင်ကနန်းလောက်ပဲရှိနေသေးတဲ့အတွက်အခုလိုမျိုးရွေးကောက်ပွဲကော်မရှင်ထံကိုကြုံရတဲ့အခက်အခဲကိုတင်ပြတောင်းဆိုတာဖြစ်ပြီးရွေးကောက်ပွဲကော်မရှင်အနေနဲ့အမြန်ဆုံးပြည်လဲအောင်ဖြေရှင်းပေးနိုင်မှုမျှော်လင့်ကြောင်းဖားကန့်ကရွှေပြောင်းအလို့သမားတွေမဲပေးခွင့်ရရေးဥဆောင်ကူညီပေးနေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောဆိုကြောင်းပါရှင်ကျွန်မစုမမ